ျိုးသမီးအဖွဲ့ TWO ဟာရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာအခြေစိုက်တဲ့အဖွဲ့ဖြစ်ပြီးရှမ်းပြည်နယ်အတွင်းကအမျိုးသမီးတွေရဲ့အရေးကိုထဲထဲဝင်ဝင်လှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်။ TWO အဖွဲ့ကိုထူထောင်လာခဲ့တာဒီနှစ်မှာအနှစ်20လဲပြည့်မြောက်လာခဲ့ပါပြီ။ဒီအဖွဲ့ထူထောင်လာဖြစ်တဲ့အကြောင်းကိုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူလွေးချီဆန်ကပြောပြတာက
ကျမတို့က2009ကနေစတင်ပြင်မှာအဖွဲ့စီကိုစထွက်ခဲ့ပါတော့နော်။ကျမတို့ရဲ့ဒီတောင်မြို့သမီးတော်တော်များများဖိနစ်ခံရတဲ့ဟာတွေခွက်ချဆက်ဆံခံရတဲ့အပိုင်းတွေအများကြီးရှိရဲဆိုတဲ့အခါကျတော့ကျမတို့အမျိုးသမီးအတွက်အဖွဲ့အစည်းတစ်ခုရှိမှရမယ်ဆိုတဲ့ပုံစံနဲ့ကျမတို့ကစပြီးဖွဲ့ပါတော့ပေါ့
အဖွဲ့အနေနဲ့အတိတ်ကဘာတွေများဆောင်ရွက်နေပါလဲအနှစ်20ကာလအထိအဖွဲ့ရဲ့ဆောင်ရွက်ချက်တွေကရောဘလောက်အထိပြီးမြောက်ခဲ့ပြီးပါပြီလဲ
အမျိုးသမီးအတွက်program တွေအမျိုးသမီးများပေါ်ကြံဖတ်မှုပတ်ပြောင်းရေးလုပ်ငန်းစဉ်အဲ့ဒီအောက်မှာဆိုရင်တော့ကျမတို့ကဒီသူတစ်ပြေးကြံဖတ်ခံရတဲ့အမျိုးသမီးတွေဒီကုန်ကူခံရတဲ့အမျိုးသမီးတွေလိမ့်ပိုင်းဆိုင်ရာအရာကြံဖတ်ခံရတဲ့အမျိုးသမီးတွေကိုကူညီပေးတဲ့အပိုင်းတွေတော့ရှိရဲသိပညာပေးတဲ့ဟာတွေရှိရဲသူတို့ ਨੇ သိဆုံးစကားပြောပြီးတော့နှိမ့်သိမ့်ပေးတဲ့အပိုင်းတွေလှုပ်ဆောင်ခဲ့တဲ့ဟာတွေရှိရဲနောက်တစ်ခုကဒီအမျိုးသမီးတွေနိုင်ငံရေးပိုင်းမှာပါဝင်မှုတွေရှိလာအောင်ပညာပေးမှုအပိုင်းတွေလည်းရှိရဲနော်မြို့သမီးတွေနိုင်ငံရေးပိုင်းမှာပါဝင်နိုင်ဖို့အတွက်ဆိုရင်မှဆယ်လာကျောင်းတွေဖွင့်ပေးတဲ့ဟာတွေရှိရဲတကယ်ကိုဒီနိုင်ငံရေးပိုင်းစိတ်ဝင်စားနိုင်တဲ့မြို့သမီးငယ်တွေကိုခေါ်ပြီးမှသင်တန်းတွေပေးတာဒီနိုင်ငံရေး subject တွေပါတယ်တခြားပြင်ပဘူဒူတာတို့ဒီဥပဒေပိုင်းတို့အဲ့လိုမျိုးပေးတဲ့အပိုင်းတွေလည်းရှိရပါတော့ပြီးတော့ဒီကွန်ပျူတာပိုင်းတို့အင်္ဂလိပ်ပိုင်းတွေအဲ့ဒါမျိုးတွေလုပ်ဆောင်ပေးတဲ့အပိုင်းတွေလည်းရှိရဲ
ကျမခွဲခြားမှုနဲ့ရှေးရိုးဆွဲအယူဆရှိတဲ့သူတို့ဒေတာမှာအမျိုးသမီးရေးဆောင်ရွက်တာတွေမှာအခက်အခဲတွေစိန်ခေါ်မှုတွေအမျိုးမျိုးရှိခဲ့တာတွေကိုလည်းလွေးချီဆန်ကားကပြောပြပါဗျ
။ဒီကစိန်ခေါ်မှုကကျမတို့ကအမျိုးသမီးအဖွဲ့ဖြစ်တဲ့အတွက်ကြောင့်မလို့တခါတလေဆိုရင်တော့ဒီဒေတာပိုင်းမှာသွားရောက်ပြီးမှလူကြီးတွေနဲ့စကားပြောတဲ့အခါကျရင်တော့ဟိုကိုပြောတဲ့စကားတွေကိုတခါတလေဆိုရင်တော့မလေးစားတဲ့အနေအထားတွေတွေ့ရတယ်ပြီးတော့အတိမတ်မပြူပေါ့နော်မြို့သမီးဖြစ်တဲ့အတွက်ကြောင့်မလို့တချို့လူကြီးပိုင်းတွေကအတိမတ်မပြူတဲ့အပိုင်းတွေရှိသလိုတချို့ကလည်းအဂျန်ဒါအရာပေါ့နော်အမျိုးခွဲခြားဆက်ဆံနေတဲ့ဟာတွေလည်းရှိနေပေါ့ပြီးတော့မြို့သမီးကိုယ်တိုင်ကလည်းဒီမြို့နယ်ထဲမှာရှိနေတဲ့ကျေးရွာမှာရှိနေတဲ့မြို့သမီးတွေကိုယ်တိုင်ကလည်းပညာရေးပိုင်းမှာအားနေတဲ့အခါကျတော့ပြင်ပဘူးဒူးတာတွေမရှိတဲ့အခါကျတော့ပြင်ပတွေ့ကြုံနေတဲ့ချစ်တွေ့မှုအရင်အားနေတဲ့အခါကျတော့အမျိုးသမီးကိုယ်တိုင်ကပြန်ပြီးမှအမျိုးသမီးအဖွဲ့ကိုလက်မခံတဲ့အနေအထားတွေလည်းရှိခဲ့ရပေါ့နော်ဒါနဲ့ကျမတို့ကအချက်ချင်းယူပြီးမှမင်းပြန်ပြီးတော့ကျမတို့လုပ်ဆောင်ချက်တွေအမျိုးသမီးတွေတွေ့လုပ်ဆောင်တဲ့လုပ်ငန်းတွေကိုရှင်းပြပြီးမှအလိုမျိုးနားလည်မှုတွေဖြည်းဖြည်းယူရတဲ့အပိုင်းတွေလည်းရှိရပေါ့နော်နောက်တစ်ခုကျတော့ဒီအမျိုးသမီးအဖွဲ့ရှိဖြစ်တဲ့အတွက်ကြောင့်မလို့ကွင်းစင်သွားတဲ့အခါမှာတစ်ခါတလေဆိုရင်တော့ဒီအရင်နဲ့အခုတော့မတူပေါ့စင်ခေါ်မှုကတော့တစ်ခါအရင်ခေတ်တွေကတော့ခုနပြောတဲ့စင်ခွမှုတွေကြုံရသလိုခုခေတ်ကျတော့ဗားရီဖြစ်လက်ဆိုတော့လုံချုံရေးပိုင်းမှာပို့ပြီးတော့စင်ခွမှုတစ်ခုဖြစ်လာတယ်ကိုကကွင်းစင်တဲ့ခါမှာလက်နဲ့ကင်တွေနဲ့တိတ်ဆုံတဲ့အပိုင်းတွေရှိသလိုအမစီစင်းမင်းမြတ်မှုအပိုင်းတွေလည်းရှိရပါတော့လူကြီးတွေလက်ခံတယ်ဆိုပေမဲ့လည်းဒီလမ်းမှာကစိုးရိမ်နေရတဲ့အနေအထားတွေလည်းရှိတယ
်ဒီလိုအခက်အခဲတွေစင်ခွမှုတွေကြားရရပဲသူတို့အဖွဲ့အနေနဲ့သူတို့ဒေတာကအမျိုးသမီးတွေရဲ့ဘဝတိုးတက်ရေးတွေကိုအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာတွေကိုလည်းအခုလိုပဲကြားရပါတယ်
။ကျမတို့ရဲ့ဒီလှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့အောင်မြင်မှုတွေလည်းအများကြီးတော့တွေ့ရတာပေါ့နော်။အရင်တော့ကဆိုရင်တော့အမျိုးသမီးတွေနဲ့ပတ်သက်တဲ့ဆိုရင်တော့လုံးဝကိုယ့်ရဲ့ပုံစံခွဲထဲမှာပဲနေနေကြတယ်။ကိုယ့်ရဲ့ရက်ရွာထဲမှာပဲနေပြီးမှအမျိုးအတွေ့တွေနဲ့နေခဲ့တဲ့အမျိုးသမီးတွေဆိုရင်ဒီကျမတို့ဖက်စီရှိချင်းအားဖြင့်တချို့အမျိုးသမီးတွေကရရဆိုရမှုတွေများလာတယ်ပြီးတော့ဒီပင်ပအတွေ့အကြုံတွေနဲ့ရလာတဲ့အနေအထားတွေလည်းအများကြီးရှိရပါတော့เนาะတချို့မျိုးသမီးကိုယ်တိုင်ကလည်းသူတို့ရဲ့ဒီပုံစံခွဲဒီရိုးရာဒလိရဲ့ဖိနှိပ်မှုအောက်ကနေရုန်းကန်နိုင်တဲ့လူတွေလည်းရှိလာပါတော့เนาะပြီးတော့နောက်တစ်ခုကကျမတို့အဖွဲ့အစည်းကိုလည်းဒီနောက်ပိုင်းကလူတော်များကတည်လာကြတယ်ဒီနောက်တည်လာတဲ့အနေအထားတွေလည်းရရှိရကျမတို့ရဲ့ဒီလုံခြုံချက်ပြီးကြောင့်မျိုးသမီးတွေကိုယ်တိုင်နိုင်ငံရေးပိုင်းမှာလည်းပါဝင်လာတဲ့အနေအထားတွေလည်းရှိပါတော့เนาะ
ဒီလိုအောင်မြင်မှုတွေရတာတွေရှိခဲ့ပေမဲ့သူတို့ဒေတာကမျိုးသမီးတွေရဲ့ဘဝပိုပြီးတိုးတက်ဖို့အတွက်ကရှစ်ဆက်လုပ်စရာတွေအများကြီးရှိနေသေးတယ်လို့လည်းလွေးချီဆန်ကားကပြောပါတယ
်။ဒီအမျိုးသမီးတွေနဲ့ပတ်သက်ပြီးမှဒီပညာပေးပိုင်းမှာလည်းအများကြီးတော့လိုအပ်တော့ပေါ့နော်။မျိုးသမီးတွေကိုယ်တိုင်ကတချို့တွေပဲပြောင်းလဲလာတယ်တချို့တွေကလည်းလိုအပ်သေးတယ်။ကိုယ့်ရဲ့ပုံစံခွဲခြားနေတဲ့ဒလိကုန်းတန်းပေါ်ကနေမယုံကန်နိုင်တဲ့အမျိုးသမီးတွေလည်းအများကြီးရှိတယ်ဆိုတော့ကျမတို့လုပ်ဖို့လိုအပ်တာကမျိုးသမီးတွေလည်း တွေနဲ့မြင်းများသိဆုံးမှုလို့အပ်တယ်ပြီးတော့မျိုးသားတွေကိုယ်တိုင်ကလည်းမျိုးသမီးတွေမြင်းများပါဝင်နိုင်ဖို့အတွက်ပြည်ုံလုံးဆော်မှုအပိုင်းမှာပဲဖြစ်ပြီးပေါ်ပြောပွဲမှာအပိုင်းမှာပဲဖြစ်ပါဝင်တဲ့အနေထားစဉ်တော့ပြောရဲဆိုရဲမှုတွေရှိလာမယ်လို့တော့မြင်တာပေါ့နော်
ဒါကတော့ရှမ်းပြည်နယ်အတွင်းကမျိုးသမီးတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးနိုင်ငံရေးမှာမျိုးသမီးတွေပါဝင်လာရေးကြားမှဒန်းတူရေးတရားမျှတရေးနဲ့ငင်းချမ်းရေးစတာတွေကိုတဆိုင်မမတ်လှုပ်ရှားဆောင်ရွက်နေတဲ့တန်အမျိုးသမီးအဖွဲ့ TWO အကြောင်းတင်ပြခဲ့တာပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။